မြန်မာနိုင်ငံအတွင်းမှာကိုယ့်ရဲ့ကိုယ်ပိုင်မဲဆန္ဒနယ်ပြင်ပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေအနေနဲ့ကိုရောက်ရှိနေတဲ့ပြည်နယ်တိုင်းဒေသကြီးတီတီကမဲဆန္ဒနယ်တွေမှာမဲပေးခွင့်ရဖို့ပုံစံသုံးကကြီးလျှောက်လွှာတင်နိုင်တဲ့ရက်ဟာအောက်တိုဘာလ10ရက်နေ့မှာစီးရင်ပိတ်တော့မှာမို့လေးရက်ပဲကျန်မာတော့တယ်။ရန်ကုန်မြို့ပါဝင်မြန်မာနိုင်ငံအတွင်းကနေရာတော်များများမှာတိမ့်ချီတဲ့ရွှေပြောင်းနေထိုင်သူတွေဟာမိမိတို့မဲဆန္ဒမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုအားနည်းနေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်အသေးစိတ်ကိုမဆုမွန်ကတင်ပြထားပါတယ
်ဟုတ်ပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမှာဖြစ်တဲ့2015ရွေးကောက်ပွဲအတွက်ဆန္ဒမဲပေးပိုင်ခွင့်ရှိသူမြန်မာနိုင်ငံသားတွေနိုင်ငံသားခွင့်ရင်းနဲ့အညီမဲပေးနိုင်ခွင့်ရှိရေးမြန်မာနိုင်ငံတွင်းမှာရပ်ပေါင်း186လထက်မနည်းမဲဆန္ဒနယ်ရဲ့ပြင်ပကိုရောက်နေတဲ့မဲဆန္ဒရှင်တွေအနေနဲ့မဲစည်းရင်းထဲမှာပါဝင်နိုင်အောင်ပုံစံ3ကာကြီးကိုဖြည့်ပြီးတော့အော်တိုဘာလ10ရက်နေ့နောက်ဆုံးထားလျှောက်ထားကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှိုးဆော်ထားတာပါဒါကြောင့်မြန်မာနိုင်ငံအနှံ့ကရွှေပြောင်းနေထိုင်အလုပ်လုပ်ကိုင်းနေသူတွေအတွက်မဲစည်းရင်းမှာအမီပါရေးပုံစံ3ကာကြီးဖြည့်ဖို့ရက်ကတော့အချိန်4ရက်ပဲကြာမှာတော့တယ်ဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီရွှေပြောင်းနေထိုင်သူတွေအပေါ်မှာထိထိရောက်ရောက်အသိပညာပေးနှိုးဆော်မှုလှုပ်ဆောင်နေတာကအားနည်းလွန်းတယ်လို့ရှင်းချေဖို့အရက်တွေမှာရွှေပြောင်းနေထိုင်သူတွေကိုအဓိကရွေးကောက်ပွဲဆိုင်ရာပညာပေးလုပ်ငန်းတွေလုပ်နေတဲ့ Independent Youth for Change လူငယ်အဖွဲ့ကကိုဆောင်ခါကပြောပါတယ်။
အဲ့တော့တကယ်နိုင်ငံအပြောင်းလဲဖြစ်ခြင်းနဲ့ဆိုရင်ဒီလိုမဲပေးခွင့်ရအောင်ဒီ၄ရက်အတွင်းမှာဗောနော်ကျွန်တော်ရက်ွက်ရုံနေမှာမဲပေးခွင့်ရအောင်တရားရောက်ထားတဲ့နယ်လို့ကျွန်တော်ရှင်းနေကြ။၁၀ရက်အတွင်းလိုရမယ့်ကိစ္စကိုစိတ်ဝင်စားမှုလုံးဝမရှိနေဘူး။ဒါဆိုတော့ဒီဥမာကျွန်တော်ရက်ွက်ခင်းမှာကိုပဲUEC ကနေလာဟောတာကအဲ့ဒီနေ့၁ရက်နေ့တစ်ခါပဲလာရယ်။ဒီကအဲ့ဒီဒီနေ့တခါလာပြီးဆက်လာမော်တော့ဘူးပြီးတော့တကယ်ဆိုရင်ကဟိုဒီကြီးနေနဲ့လုတ်တင်တာကနေ့ရက်တိုင်းပေါ့ဗျာအဲ့လိုမျိုးလာអော်ပြီးတော့လူတို့ကိုအနေနဲ့အလန်းလုတ်ပြီးနေရမယ်ဘာလို့ဆိုတော့လူတွေကအခုချိန်မှာဟိုဒီကျွန်တော်တို့ရှိပီတာလှိုင်းတာရအဲ့ဒီစီမီဘုံရက်ွက်တွေမှာအားလုံးကတနည်းလုံးမှတနည်းစားရတဲ့လူတွေများတယ်ဆိုတော့အဲ့ဒီဟာကိုအာရုံမဆိုင်နိုင်ဘူးဒီဘက်ကယူကြီးရဲ့လုံဆောင်မှုလေအရင်အားနဲ့ဒီကျွန်တော်မြင်တယ်
ပြည်သူတွေအနေနဲ့မိမိတို့ရဲ့အင်တော်စုစရင်အမီမပေါက်တဲ့နေရာတွေကိုရောက်နေတဲ့ဆိုရင်ကိုရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ရခြင်းနဲ့ဆိုရင်မဲဆန္ဒရှင်စရင်မှာပါဝင်နိုင်ရေးတပ်ဆိုင်ရာရက်ွက်ကြေးရွာအုပ်စုကော်မရှင်ဖွဲ့ခွဲရုံးတွေမှာပုံစံ3ကကြီးလျှောက်လွှာတွေကိုတောင်းယူပြီးဒီလ10ရက်နေ့နောက်ဆုံးထားအချိန်မီလျှောက်ထားကြရမှာဖြစ်ပါတယ
်။သူရက်ွက်အုပ်စုမူရင်းညှင်းညွတ်တယ်ဗျာ။ဒါဥမာကျွန်တော်တို့ရှိပီတာကရက်ွက်ကိုဟိုဟာ UG ကော်မရှင်ဥက္ကဋ္ဌကိုတိုင်လာပြီးတော့ဒါကအဲ့ဒီကလူချင်းတွေကိုစိုက်ပြီးတောက်ပြီးရက်ွက်အဲ့ဒီမှာတာဝန်ခံတယောက်ထားပြီးတော့ရက်ွက်ထဲကရင်းရက်ဖတ်တဘောမျိုးကိုအဲ့ဒီတော့မှမှနည်းနည်းကြီးတဲ့လူကိုတာဝန်ပေးပြီးတော့သူကနေပြီးတော့အဲ့ဒီသူ့ရဲ့မှာရှိတဲ့လူတွေအကုန်လုံးကိုဆင်းရင်းလိုက်တော့ပြီးသုံးကအချင်းနဲ့တစုစီးတဲ့ပြန်တင်ပေးတာမျိုးလုပ်တယ်အဲ့လိုမျိုးရက်ွက်တိုင်းမှာလုံနိုင်ရင်အကောင်းဆုံးပဲအဲ့လိုကိုလုံးတင်တယ်လို့ကျွန်တော်ထင်တယ်ဒီလက်ရှိအချိန်ကပြည်သူကဝင်ပါမှပြည်သူကလုံးဝရမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အဲဒီ UEC ကအဲ့လောက်ကြီးပြည်ဝင်လုံးဝမယ်ဆိုရင်ကျွန်တော်အများကြီးကောင်းနိုင်မယ်လို့ကျွန်တော်ထင်တယ်ဗျ
ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဩဂုတ်လတွေကဒီကြေညာချက်ထုတ်ပြန်ထားတာပါဒါပေမဲ့လည်းမဲဆန္ဒရှင်ပြည်သူတွေကြားမှာတော့ပုံစံ3ကကြီးနဲ့ပတ်သက်တဲ့နားလည်မှုဒီလျှောက်လွှာကိုဘလို့ရယူဖြည့်ဆွတ်ပြီးတော့ဘလို့တင်ရမယ်ဆိုတာကိုမသိကြတဲ့သူတွေကအများအပြားရှိနေပါတယ်လို့ကိုယ်တိုင်အသိပညာပေးလိုက်လံဆောင်ရွက်ပေးနေသူတွေကပြောပါတယ်ပြည်တွင်းမှာရွှေပြောင်းနေထိုင်လောက်ကိုင်းနေတဲ့မဲဆန္ဒရှင်တွေအနေနဲ့လည်းနိုင်ငံသားအခွင့်အရေးနဲ့အညီဆန္ဒမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုရွေးကောက်ပွဲဆိုင်ရာအသိအားနဲ့နေပါတယ်လို့ရွေးကောက်ပွဲပညာပေးလုပ်ငန်းတွေလိုက်လံဆောင်ရွက်ပေးနေတဲ့လူငယ်တွေကဆိုတာပါအစီအစဉ်ပုံရက်ွက်တွေကိုကိုယ်တိုင်အသိပညာပေးလိုက်လံဆောင်ရွက်ပေးနေတဲ့မတ်ရွှေဆက်က
ရွှေပြောင်းတွေအတွက်ကတော့ကျွန်တော်တို့ကအဓိက message စစ်ပေးဖို့ပဲပေါ့နော် message စစ်ဖို့ရယ်ပြောင်းလာတာဘယ်လောက်ကြပြီလဲပေါ့နော်6လပြည့်ပြီဆိုလို့ရှိရင် message တော့စစ်ပြီးပါလို့ရှိရင်ပုံစံလေးတွားပြီးတော့ယူပြီးတော့ဖြည့်ဖို့အဲ့အမျိုးတွေပဲတိုက်တွန်းနေတာပေါ့မှာအများစုကတော့ဟိုပါဈေးရောင်းရတယ်အဲ့နာမှာပြီးတော့ဟိုစက်ယုံလေးအဲ့လိုလုံယုံလေးပေါ့နော်အဲ့လိုမျိုးတွေမှရှိတယ် message တော့မစစ်ဖြစ်ဘူးပေါ့နော်စာမစစ်ဘူးအချိန်ပေးပြီးတော့တိတ်ပြီးတော့အဲ့ခါကိုနားမလည်တော့မပါဘူးဒါပေမဲ့ပြောပြရင်တော့နားထောင်လဲသူတို့
မြန်မာနိုင်ငံနဲ့ကြားမှာရွှေပြောင်းနေထိုင်လှုပ်လှုပ်သူတွေကြားရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲဆန္ဒရှင်အသည့်ပေးမှုတွေနှဲပေါင်းလွန်းလာကြောင်းမဲဆန္ဒရှင်တွေအနေနဲ့မဲပေးခွင့်ဆုံးရှုံးရမယ့်အခြေအနေပါရှိနေတာပါရန်ကုန်မန္တလေးလိုမြို့ကြီးတွေကစက်မှုလုပ်ငန်းစုံတွေကချင်ပြည်နယ်ဖားကန့်ဒေသကကြောက်တွင်းလုပ်ငန်းတွေလိုအစုလိုက်အပြုံလိုက်အလုပ်ရွှေပြောင်းလုပ်ကိုင်သူတိမ့်ချီရှိနေတဲ့နေရာတွေကဆန္ဒမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကထိရောက်တဲ့ဆောင်ရွက်ခြင်းမရှိဘူးလို့လည်းရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်